အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒီကနေ့စတင်ကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာညီလာခံကနေအရေးပါတဲ့ဆုံးဖြတ်ချက်တွေနဲ့ပါတီရင်းအပြောင်းအလဲတွေပေါ်ပေါက်လာဖို့အများကမျှော်လင့်နေပါတယ်။တိုင်းနယ်ပြည်နယ်ကကိုယ်စားလှယ်တွေပါတက်ရောက်လာကြတဲ့နရက်ကြာညီလာခံမှာအယက်သားအစိုးရကိုဦးဆောင်နေတဲ့ NLD ပါတီအနေနဲ့ပါတီရဲ့အနာဂတ်နဲ့ရှေ့လမ်းစဉ်တွေကိုဆွေးနွေးမယ်လို့လည်းခန့်မှန်းထားကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စူးစမ်းထားတဲ့မဆုမုံကပြောပြပေးမှာပါ။
တိုင်းနယ်ပြည်နယ်အသီးသီးကအစိုးရအဖွဲ့ဝင်ကြီးချုပ်တွေနဲ့မြန်မာနိုင်ငံတိုင်းနိုင်ငံလုံးကပါတီဝင်ပေါင်း 1,200 ကျော်တက်ရောက်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒီကနေ့စတင်ကျင်းပပါတယ်။ပါတီညီလာခံပထမနေ့မှာတော့ပါတီဗဟိုကော်မတီဝင်တွေဘက်က NND အနေနဲ့အမျိုးသားပြည်လဲတင်မြှင့်ရေးငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူလူမှုစီးပွားဘဝတိုးတက်မြင်မာရေးအပါအဝင်2018ကြားဖြတ်ရွေးကောက်ပွဲအောင်နိုင်ရေး2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေး NND စိုးရအဖွဲ့ရဲ့မူဝါဒလမ်းစဉ်တွေကိုဝန်ရံရေးတွေပါဝင်တဲ့နိုင်ငံရေးအစီရင်ခံစာကိုမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်တင်သွင်းပါတယ်။ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးရည်မှန်းချက်အောင်မြင်ရေးကိုအဓိကဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းပါတီဗဟိုကော်မတီဝင်တွေဘက်ကစီရုံးရေးအစီရင်ခံစာတင်သွင်းပါတယ်။ဒီကနေ့ပထမနေ့ရဲ့သဘာပတိအဖြစ်နဲ့ဗဟိုအလုံးမှုဆောင်အဖွဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံတာဝန်ကိုလွှဲပြောင်းတာဝန်ယူခဲ့တဲ့အချိန်ကနေစလို့အခုချိန်ထိစိန်ခေါ်မှုအခက်အခဲတွေဖိအားတွေနဲ့ရင်ဆိုင်ဖြည့်ရှင်းနေကြရဆဲဖြစ်တယ်လို့တဘာပတိမေကွန်းမှာအခုလိုပြောဆိုသွားပါတယ
်။ယခုညီလာခံကြီးကျင်းပတဲ့ကာလဟာအဖွဲ့ချုပ်အပေါ်နိုင်ငံတာဝန်တွေကိုလွှဲပြောင်းတာဝန်ပေးခဲ့တာဟာအခုဆိုရင်နှစ်နှစ်ကျော်ကာလရောက်ရှိခဲ့ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံတာဝန်ကိုလွှဲပြောင်းရယူဆောင်ရွက်ခဲ့တဲ့အချိန်ကနေစပြီးတော့စိန်ခေါ်မှုတွေဖိအားပေးမှုတွေအခက်ခဲပေါင်းမြောင်များစွာနဲ့ရင်ဆိုင်ဖြတ်တန်းဆောင်ရွက်ခဲ့ရပါတယ်ဆက်လက်ပြီးတော့လည်းပဲအခက်အခဲများကြုံတွေ့လာနိုင်တဲ့အခြေအနေတွေအနေအထားတွေကိုလည်းပဲကျွန်တော်တို့မျှော်တွေးထားဖို့လိုအပ်ပါတယ်ဒါကြောင့်အဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ဦးဆောင်လမ်းညွှန်မှုမှန်ကန်တဲ့ဆုံးဖြတ်ချက်များနဲ့လှုပ်ဆောင်ပြီးတော့စူပေါင်းအားနဲ့ဆောင်ရွက်သွားကြမယ်ဆိုခဲ့လို့ရှိရင်အမှန်တကယ်အောင်မြင်မှုဟာမြေကြီးလက်ခတ်မလွဲရရှိမယ်ဆိုတာကိုယုံကြည်ပါတယ
်အခုလိုနိုင်ငံလုံးဆိုင်ရာပါတီညီလာခံတရက်ကျင်းပရတာကတော့ NND ရဲ့သားဆိုရလက်ထက်ဆောင်ရွက်တင်တာတွေကိုပြန်လဲသုံးသပ်တဲ့အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနာဂတ်နိုင်ငံရေးလုပ်ငန်းစဉ် policy တွေချမှတ်နိုင်ရေးအရေးကြီးတဲ့အစည်းအဝေးတရက်အနေနဲ့ကျင်းပရတာဖြစ်တယ်လို့ပါတီညီလာခံကိုတက်ရောက်နေတဲ့ NND ပါတီရဲ့ဗဟိုကော်မတီဝင်လက်ဖြင့်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်က VOA မြန်မာပိုင်းကိုပြောပါရတယ်။ည
နေကြည့်တဲ့အခါမှာဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံလုပ်တယ်လေ။အဲ့လိုဒီလိုပါပြောပြနေတယ်ဆိုတော့ဒါအမျိုးသားဒီလိုမျိုးဒီအတွက်ကြိုးလို့လည်းဆိုပြီးဆောင်ရွက်ခဲ့တဲ့အခြေအနေတွေပေါ်မှာမကြည့်ပြီးအပြန်လည်ပြန်တက်ခြင်းတွေတော့ဆောင်ရွက်ထားပြီးတဲ့အနေဒါရောအနာဂတ်လုပ်ငန်းစဉ်တွေရောပတ်သက်တဲ့အကြီးကြီးတဲ့အခြေအနေဖြစ်တဲ့ပေါ်ကြတယ်လို့ဒီလိုနိုင်ငံရေးဆိုင်ရာဒီစာရန်တွေအကြီးဆုံးသာစာရန်ဒီဆိုင်ရာဒီကနစာရန်တွေဖြစ်နေတဲ့မှတ်တပ်တွေဒီစာပြတွေကမှဒီလိုကလိုရနေတဲ့ဒီလိုပုံစံပေါ်ရှိရှိလေးလေးအခြေကြီးနိုင်ငံရဲ့ဒီလိုစီစီလေးယူတယ်
ဒီနိုင်ငံလုံးဆိုင်ရာညီလာခံကနေပြီးတော့လက်ရှိနိုင်ငံရေးအပေါ်သုံးသပ်ချက်အစီရင်ခံစာတွေနိုင်ငံအတွက်ရှေ့ဆက်လမ်းမဲ့နိုင်ငံရေးဆိုင်ရာမူဝါဒလမ်းစဉ်တွေကိုချပြမှာဖြစ်တဲ့အတွက်စိတ်ဝင်စားစောင့်ကြည့်နေပါတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဦးမမောင်စိုးကသုံးသပ်ပါတယ
်။အထူးသဖြင့်ဒီ NLD ကိုအစိုးရဖွဲ့ထားတဲ့နိုင်ငံရေးပါတီတရားဖို့ပြောမယ်ဆိုဒီညီလာခံထွက်လာတဲ့လက်ရှိနိုင်ငံရေးခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာပေါ့လက်ရှိနိုင်ငံရေးစီးပွားရေးလူမှုရေးဗန္ဓာရေးအစီရင်အားလိုက်နဲ့ပတ်သက်တဲ့အစီရင်ခံစာတွေတင်ပြီးတော့အစိုးရရဲ့ policy လက်ဖြစ်တွေ့တဲ့ကြောင့် policy ဖြစ်လာမှတော့အရေးကြီးပါတယ်ဘလို့နိုင်ငံရေးစီရင်ခံစာရေးတင်သွင်းမလဲဘလို့လမ်းစဉ်ပေါ်စီချမှတ်မလဲဘလို့နိုင်ငံရေးနဲ့ပတ်သက်တာစီဝါရေးပိုင်းနဲ့ပတ်သက်တာတွေပေါ့အဓိကတော့အဲ့ဒါတွေဘလို့ထွက်လာမလဲဆိုတော့ပိုးစိတ်ဝင်စားဖို့ကောင်းမှာတက်မှာ
2020ရွေးကောက်ပွဲအောင်နိုင်ရေးနိုင်ငံရေးခြေလှမ်းတည့်ရအနေနဲ့ကျင်းပတဲ့ဒီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့ပြည်သူကိုပေးခဲ့တဲ့ရွေးကောက်ပွဲကတိတွေနဲ့ပတ်သက်လို့ပြန်လဲသုံးသပ်တာအခြေအနေကောင်းနိုင်မယ်လို့လည်းနိုင်ငံရေးလေလာသုံးသပ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ
်သူတို့2015ရွေးကောက်ပွဲအဓိကဝတ်တွေနဲ့ပတ်သက်လို့ရှိရင်ဘယ်အပိုင်းတွေဘယ်အပိုင်းတွေကိုတော့ကျွန်တော်တို့ဆောင်နိုင်တယ်ဘယ်အပိုင်းတွေဘယ်အပိုင်းတွေကိုတော့မဆောင်ရနိုင်သေးဘူးဥပမာအားဖြင့်ကျွန်တော်ဖွဲ့စည်းပုံချင်အားဥပဒေပြင်ရေးဆိုတာကိုကျွန်တော်တို့ရေပေါ်ကဂရိအနေနဲ့ပေးခဲ့တယ်ဘာကြောင့်မပြင်နိုင်တယ်ဆိုတာကိုကောင်းစွာနားလည်အောင်ရှင်းပြလို့လိုလိမ့်မယ်နော်အဲဒီအဓိကအရေးကြီးတဲ့ပြည်သူလူထုအတွက်မှာစီးပွားရေး ဒီပုံစံတိုးတက်လာအောင်ဒီလိုလူတို့အတွက်စာဝတ်နေရေးတွေကိုခြောင်တယ်လာအောင် NLD ဆိုရကဘယ်လိုမူဝါဒချမှတ်ထားတယ်ဆိုတာလို့ပြောပြလို့လို့တယ
်ပြည်내နဲ့တိုင်းအလိုက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်တွေအဖြစ်ရွေးကောက်ခံမဲ့သူတွေတဲကပြည်내နဲ့တိုင်းလိုက်သတ်မှတ်ထားတဲ့ဗဟိုကော်မတီဝင်အရေးအတွက်တိုင်းရွေးကောက်တင်မြောက်နိုင်ရေးတက်ရောက်လာတဲ့ပါတီညီလာခံကိုယ်စားလှယ်တွေဘက်ကဆန္ဒမဲပေးတာတွေဆန္ဒမဲရေးတွက်တာတွေလှုံ့ဆော်နေကြပါတယ် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတော့ညီလာခံဒုတိယနေ့ပြီးဆုံးချိန်မနက်ဖြန်တနင်္ဂနွေနေ့နေ့လယ်3နာရီဝန်းကျင်မှာကျင်းပမှာဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြသွားတာပါ။